ဒီပြောင်စုနယ်မြေဖြစ်တတ်မှတ်ထားရတယ်ပေါ့နော်နေပြီးတော့ကောင်စီနယ်မြေကိုသမရဦးထင်ကျော်အစိုးရတဲ့လက်ထက်မှာပေါ့နော်ပြင်ဆင်ဖွဲ့စည်းမှုတွေရှိလာနိုင်မလားရှင
်လက်ရှိအနေထားတော့တရားဥပဒေပေါင်းနဲ့အနေမှာဆောင်ရွက်နိုင်တဲ့ကိစ္စတွေနေပြောင်ကောင်စီဥပဒေကိုလည်းပြောင်စုလွတ်တော်ပဲပြန်လည်အစီရေးဆွဲနိုင်တာလေဒီဟာတော့ဒီအစိုးရဖွဲ့တွေနဲ့တော့လိုအပ်တယ်လို့ပြည်သူတွေရဲ့မျှတော်ဖြစ်ဖို့ပေါ့လေအဲအရင်တော့တော့ဒါအစိုးရတွေရဲ့မျှတော်ပြားတွေမှာပြည်သူတွေရဲ့မျှတော်ဖြစ်ဖို့တော့လိုအပ်တယ်လို့ဆောင်ရွက်သွားမယ်လို့ကျွန်တော်လည်းမှန်တယ
်ဟုတ်ကဲ့ရှင်ဒီအခြေခံဥပဒေအရပေါ့နော်သမရအနေနဲ့ဒီမျိုးနဲ့အရေးအတွက်ပြင်ဆင်ဖွဲ့စည်းတာနေပြည်တော်ကောင်စီအဖွဲ့ဝင်ဥယျာဉ်ပြင်ဆင်ဖွဲ့စည်းတာတွေလုပ်ပိုင်ခွင့်ရှိတော့ဗောနော်ဘလို့အပိုင်းတွေမှာပြင်ဆင်ဖွဲ့စည်းမှုတွေများရှိလာနိုင်မလဲရှင်
မြန်မာနိုင်ငံပြည်တည်ပါတရားတော်တာတိတ်တိတ်ကတော့မကြပါဘူး။နေပြောင်ကောင်စီကလည်းတချို့နေရာတွေကဆွေရတက်တာ၅နှစ်ကာလမှာပြည်သူတွေကိုအကျိုးပြုတာနေပြီးမှပြည်သူတွေကိုနှိပ်စက်တာများခဲ့တယ်။ဒီပုံမှာလည်းကျွန်တော်တို့ကအများအားထောက်ပြခဲ့တယ်။အဲဥရင်းနဲ့အညီဆောင်ရွက်တာမဟုတ်ဘဲနဲ့အမိတ်ဩဇာတွေနဲ့ဆောင်ရွက်တဲ့ပုံစံမျိုးလေ။ဒီပုံစံမျိုးကတော့ကျွန်တော်မလွဲမလွဲပြောင်းမယ်လို့ကျွန်တော်ယူဆပါတယ်။အဓိကကြတာကဥမာအပြင်နေပြောင်ကောင်စီနေမြေမှာနေပြောင်ကောင်စီဥရင်းနဲ့နေပြောင်စီမံတားရေးကော်မတီဥရင်းနဲ့အုပ်ချုပ်နေတယ်လို့ပြောလို့ရတယ်။အမိတ်ဩဇာတွေနဲ့ဖွဲ့စည်းထားတဲ့စီမံတားရေးကော်မတီကရှိနေတယ်ဒီစီဝင်တိုင်းနဲ့နမိတ်မှာရှိတဲ့ဒီမြေကိစ္စတွေ၊နေရာကိစ္စတွေ၊ဖွံ့ဖြိုးကိစ္စတွေ၊နောက်စီကံမိုင်းဆိုင်ရာဥမာလမ်းစီကံ၊ညစီကံထိန်းသိမ်းမှုတွေကိုဆောင်ရွက်ဖို့ကိုနေပြည်တော်စီဝင်တိုင်းကော်မတီတာဝန်ယူရတယ်။ဖွဲ့စည်းထားတဲ့စီဝင်တိုင်းဟာတရားရုံးမှနေမှာဒီလွတ်လပ်တဲ့တရားစီရင်မှုမဟုတ်ဘဲနဲ့အဲဒီနေပြည်တော်စီဝင်တိုင်းကော်မတီရဲ့လက်အောက်ခံအနေနဲ့လုပ်ပြီးမှဒီမြေသိမ်းမှုတွေမမှန်ကန်ဆုံးဖြတ်တာမရှိဘူး။အားလုံးကြားနေတဲ့ဒေသခံတောင်သူတွေကိုချွတ်ချော်သူအဖြစ်သတ်မှတ်ပြီးမှတက်ကြီးရွယ်အိုတွေမှာမပြန်မလို့ထောင်ချနေတယ်။အရေးယူအဖြစ်ပေးနေတာကတော့ဒါလုံးဝဥပဒေနဲ့မညီတဲ့ကိစ္စဖြစ်တယ်။အဲဒီကိစ္စမျိုးတွေကတော့လာမဲ့စီမံတားရေးကော်မတီနေပြည်တော်ကောင်စီအုပ်ချုပ်မဲ့ဖွဲ့စည်းဥပဒေနဲ့ညီထောင်ရနိုင်အောင်ကျွန်တော်အရင်ဆုံးတွန်းအားပေးမှထောက်ပြသွားမှာဖြစ်ပါတယ်
။ဒီနေပြည်တော်ကောင်စီနယ်မြေဥက္ကဋ္ဌဖြစ်ပေါ့နော်။အခုတာဝန်ပေးဖို့ရာထားချက်တွေရှိနေတယ်ဆိုတဲ့သတင်းတွေလည်းကြားနေရပါတယ်ရှင်။ဒီသတင်းတွေနဲ့ပတ်သက်ပြီးတော့ဘာများပြောနိုင်မလဲရှင်။
အဲ့ဒါတွေကခက်မှန်းချက်တွေပါ။နော်ကျွန်တော်တို့တချို့အတွေကကျွန်တော်ကိုယ်တိုင်လည်းမသိလို့ကိုယ်တိုင်လည်းမေးမြန်းထားတာမဟုတ်ဖက်နဲ့ထင်မြင်ချက်တွေပဲဖြစ်သေးတယ်ဆိုတော့ပဲကျွန်တော်ပြောလို့ရပါတယ်။အတူပြုလို့လုံးဝမရပါဘူး
။ဥရိယာဆိုရင်ရောဒီနေပြည်တော်ကောင်စီဥက္ကဋ္ဌနဲ့ပေါ့နော်အဖွဲ့ဝင်တွေရဲ့အမြင်စင်းကျင်ညာတာကိုပေါ့နော်နိုင်ငံတော်သမ္မတဦးထင်ကျော်အနေနဲ့ဘယ်ကာလနောက်ဆုံးထားကျင်ညာသွားရမယ့်အနေအထားရှိလဲရှင်။
ဥပဒေရတော့ဘယ်ချိန်မှာဖွဲ့စည်းပါဆိုတော့မရှိဒါပေမဲ့ဖွဲ့စည်းရမယ်ဆိုတာတော့ပဲရှိတယ်ဟောလေနိုင်ငံတော်အလုံးကိုအုပ်ချုပ်နိုင်တဲ့ဝန်ကြီးများဖွဲ့တာအဓိကကျပါတယ်သမရအနေမှာဒီတာဝန်ပေးတဲ့လူတွေစိတ်ခိုင်းတဲ့လူတွေကတော့အင့်တော်တလူဒါဆောင်ရွက်သွားခွင့်လည်းရှိတယ်လေအဲဒါကြောင့်ဒီအစားတော့ကျွန်တော်မန်းလို့လည်းမရပါဘူးဘယ်လိုခင်ဗျားမျိုးဖွဲ့စည်းမယ်ဘယ်လူတွေနဲ့ဖွဲ့စည်းမယ်ဆိုတာတော့သမရရဲ့သဘောအတိုင်းပဲဖြစ်နေပါတယ
်ခြေကံဥပဒေမှာဆိုရင်လည်းပေါ့နော်ပြည်အောင်စုနယ်မြေဖြစ်သတ်မှတ်ထားတဲ့နေပြည်တော်ကောင်စီရဲ့လုံခြုံရေးဆိုင်ရာကိစ္စတွေကိုတာဝန်ယူဆောင်ရွက်ဖို့ကောင်စီအဖွဲ့ဝင်တွေကိုကာကွယ်ရေးဦးစီးချုပ်ထံကနေအမည်စင်းတောင်းခံရမယ်ဆိုတာမျိုးတွေလည်းပါနေတော့ပေါ့နော်ဘယ်နှဦးလောက်ကိုတက်မတော်ဘက်ကထည့်သွင်းနိုင်တဲ့အနေအထားမျိုးတွေရှိလဲအကိုတို့ဘလို့များခံမှန်းမိပါလဲရှင်
အဲ့တော့ကျွန်တော်လည်းမသိသေးဘူးဗျာ။ဟိုခြေကဥတွေရပဲလေ။ကြည့်ရမှာပေါ့လေ။သမတော်ကာကွယ်ရေးဦးစီးကနာမည်စင်းပြင်သွင်းရမယ်။ဂျုံဂျုံတောင်းဝန်ကလေးနဲ့ပါလာရမှာ။တိုင်းနဲ့ပြည်နယ်အစိုးရတွေဖွဲ့တယ်လို့နေပြည်တော်ကောင်စီနယ်မြေလို့နိုင်ငံတော်သမ္မတအနေမှာဒါတိုက်ရိုက်ခံဝင်ခြေကဥတွေရပေးထားတာရှိတယ်လေ။နေပြည်တော်နယ်မြေကိုအုပ်ချုပ်ဖို့နေပြည်တော်ကောင်စီနဲ့တက်ဆိုင်ရာတာဝန်ခံတွေမှာကြာနေနဲ့ပါလာရမှာ
။ကုလို့ဖြည့်ပေးရတော့ RFA ကကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ဗျာ။